to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်စက်တဘာ25ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ Ukraine သမ္မတနဲ့ဇူလန်လာတဲ့တယ်လီဖုန်းဆက်စကားပြောမှာ American ဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်လို့စုံစမ်းမှုသမ္မတ Donald Trump ကပြောခဲ့တဲ့အကြောင်းဒီနေ့အင်ဗီဒူကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားပါတယ်။မြန်မာနဲ့ Bangladesh မှာရောက်နေတဲ့ Ranger တွေနဲ့ဒေသခံလူမှုတိုင်းဝန်တွေစာနာမှုအကူအညီဖြစ်တဲ့ American ကနောက်ထပ်ဒေါ်လာ128သန်းပေးရမယ့်အကြောင်းကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်တဲ့အထူးကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ American Outlook တော်ကစက်တင်ဘာ24ရက်မှာမဲခွဲဆုံးဖြတ်လိုက်တဲ့ Bomber Act 2019အပေါ်မှာနိုင်ငံရေးလည်လာသူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိပါသလဲ
ကျွန်တော်တို့ပါတီကတော့အစိုးရရဲ့ထုတ်ပြန်ချက်နဲ့တူပါပဲခင်ဗျာဒီထုတ်ပြန်ချက်တွေဥပဒေတွေဟာတော့ကျွန်တော်တို့
NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြွညွန့်ပြောသွားတာပါဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီတည်င်းလွန်နဲ့အတူရခိုင်ပြည်နယ်အရေးအတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့ကဥဆောင်တဲ့လိလာစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းမယ်အကြောင်း Victoria အမှုနောက်ဆုံးအခြေအနေစတဲ့တည်င်းလွန်တွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။တည်င်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးတုံးသက်ချက်တို့အပြင်တပတ်တွင်းအားကစားတည်င်းလွန်တွေကိုလည်းတင်ဆက်ပေးဖို့ရှိပါသေးတယ်။ဒီလိုတည်င်းလွန်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတည်င်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ဇူလိုင်လတဲ့တယ်လီဖုန်းဆက်စကားပြေရမှာအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တားပြစ်သူအလွတ်လွတ်နေတဲ့ယူကရိန်းကုမ္ပဏီကိုစုံစမ်းစစ်ဆေးမှုတွေရည်ဆိုင်မှုဒုသမ္မတဟောင်းကတိုက်တွန်းခဲ့တာရှင်းပြဆိုတာစုံစမ်းမှုသမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တယ်လို့သမ္မတနှစ်ယောက်ပြောဆိုခဲ့တဲ့မှတ်တမ်းကိုအင်ဗျူရောကဒီကနေ့ထုတ်ပြန်ရမှာဖော်ပြထားပါတယ်ဒုသမ္မတဟောင်းဘိုင်ဒန်ရဲ့တားပြစ်သူနဲ့ပတ်သက်လို့ပြောကြဆိုကြတာတွေရှိနေတယ်လို့အရေးယူဖို့လုပ်နေတာတွေကိုရည်ဆိုင်ခဲ့တယ်ဆိုတာတွေကိုလည်းပြောဆိုဆူဆန်းနေကြားနေရတဲ့အတွက်စုံစမ်းစစ်ဆေးလို့လည်းကြောင်းပြောဆိုခဲ့တယ်လို့ဖော်ပြထားတာပါစုံစမ်းစစ်ဆေးမှုတွေကိုရည်ဆိုင်ခဲ့တဲ့အပေါ်ဒုသမ္မတဟောင်းကကြောဝါပြောဆိုခဲ့တာတွေတော့ရှိခဲ့တယ်လို့လည်းသမ္မတထရန့်ကပြောဆိုတဲ့အကြောင်းမှတ်တမ်းထဲမှာဖော်ပြထားပါတယ်ယူကရိန်းသမ္မတနဲ့ပြောဆိုခဲ့တဲ့နောက်ပတ်သက်လို့အတိုက်ခံဒီမိုကရက်တစ်ကတော့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းတယ်ဆိုတဲ့ဆွဆွဲချက်နဲ့သမ္မတထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့လည်းမနေ့ကပဲတရားဝင်ကြေညာခဲ့တာပါအရှိအချင်းထိသမ္မတလုတ်ခဲ့တာတွေထဲမှာဖွဲ့စည်းပုံခြေခံဥပဒေကိုစူးစူးဝါဝါချိုးဖောက်ခဲ့တာတွေရှိခဲ့တဲ့အကြောင်းလဲအောက်လွတ်တော်ဥက္ကဋ္ဌနန်စီဖလိုစီကပြောဆိုခဲ့ပါတယ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အောက်လွတ်တော်ရေးရကော်မတီ6ခုကိုညွှန်ကြားထားတဲ့အကြောင်းနဲ့သမ္မတအနေနဲ့တာဝန်ခံမှုရှိဖို့လိုတယ်လို့ဥပဒေထက်မှာဘယ်သူမှရှိလို့မရတဲ့အကြောင်းလဲအတိုက်ခံဒီမိုကရက်ပါတီကထိန်းချုပ်ထားတဲ့အောက်လွတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ကြပါသမ္မတပေါ်အရေးယူနိုင်မဲ့လုပ်ငန်းစဉ်ကိုထောက်ခံသူဒီမိုကရက်ပါတီကိုယ်စားလှယ်ပုံများလာပြီးတဲ့နောက်မှာပဲလွတ်တော်ဥက္ကဋ္ဌကစုံစမ်းမှုတွေစတင်မဲ့အကြောင်းလွတ်တော်မှာဒီမိုကရက်ပါတီခေါင်းဆောင်တွေနဲ့အတူမနေ့ကတော့ပဲကြေညာလိုက်တာလည်းဖြစ်ပါတယ
်ဖိတ်ဆိုတက္ကသိုလ်မှုတွေချမှတ်ခံထားရတဲ့အီရန်နိုင်ငံကနေရေနံတင်ပို့မှုတွေကိုတည့်ရတဲ့အကူအညီပေးခဲ့တယ်ဆိုပြီးတရုတ်နိုင်ငံကလုပ်ငန်းတွေပေါ်အမေရိကန်ကအရေးယူတန်ခတ်လိုက်ကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွမ်ပေယိုကကြေညာလိုက်ပါတယ်အီရန်ပြည်ဆောင်တပ်နဲ့စီးပွားရေးလုပ်မယ်ဆိုရင်ကြုံရနိုင်တဲ့အန္တရာယ်နဲ့ပတ်သက်လို့တခြားနိုင်ငံတွေနားလည်သဘောပေါက်အောင်ကြိုးပမ်းသွားမယ်လို့လည်းနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့သီးသန့်အခမ်းအနားတစ်ခုမှာနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲအီရန်နိုင်ငံအပေါ်ဒဏ်ခတ်မှုတွေကိုချိုးဖောက်မှုနဲ့တရုတ်နိုင်ငံကလူပုဂ္ဂိုလ်9ယောက်နဲ့လုပ်ငန်း6ခုကိုအရေးယူတန်ခတ်လိုက်ကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာပါတယ်တရုတ်နိုင်ငံက Costco Shipping Company လက်အောက်ခံလုပ်ငန်း2ခုကိုပါအရေးယူလိုက်ပေမဲ့မိခင်ကုမ္ပဏီကိုတော့အရေးယူတာမျိုးမရှိခဲ့ပါဘူးတရုတ်ကုမ္ပဏီတွေဖြစ်ကြတဲ့ China Concord ရေနံကုမ္ပဏီကွန်လွန်တင်မောကုမ္ပဏီနဲ့ကွန်လွန်ဟိုးဒင်းကုမ္ပဏီ Pegasus 88ကုမ္ပဏီတွေကိုအရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ
်ဘရစ်ရှပါလီမန်ကိုဆိုင်းငံ့ထားဖို့ဒီလဆမ်းမိုင်းတို့ကဆုံးဖြတ်ချက်ဟာတရားမဝင်တဲ့အကြောင်းတရားရုံးချုပ်ကမနေ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်နိုင်ငံရေးရာဆက်လက်ရပ်တည်နိုင်ဖို့ဝန်ကြီးချုပ် Boris Johnson ကြိုးစားနေရပါတယ်တရုတ်ကျုံဆုံးဖြတ်ချက်ကြောင့်ဆိုင်းငံ့ထားတဲ့လွတ်တော်လုပ်ငန်းတွေဒီနေ့ပြန်ဆက်လိုက်တဲ့အချိန်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းပိုတိုးလာနေတာပါ ယောဘသမဂ EU ကနေအောက်တိုဘာ31ရက်နောက်ဆုံးထပ်ပြီးဗြိတိန်နိုင်ငံခွဲထွက်ရမှာဖြစ်ပေမဲ့နိုင်ငံရေးပြဿနာတွေကြောင့်မရေမရာအခြေအနေနဲ့လည်းကြုံနေရပါတယ်။တရားသူကြီး72ဦးပါတရားရုံးချုပ်ကတော့ဝန်ကြီးချုပ်ရဲ့လိုရာအစိုးရရဲ့လွတ်ပိုင်ခွင့်ပေါင်းကျော်လွန်ခဲ့တဲ့အကြောင်းဆုံးဖြတ်ခဲ့တာပါ။လွတ်တော်ကိုဆိုင်းငံ့မှုပြည်မာကြီးထံတင်ပြခဲ့တာဟာတရားဝင်မှုမရှိတဲ့အကြောင်းနဲ့ဒါဟာလွတ်တော်ရဲ့တာဝန်တွေကိုဟန်တားရရောက်တဲ့အကြောင်းလေးတရားရုံးချုပ်တရားသူကြီးဖွဲ့ရဲ့အကြီးအကဲဘရန်ဒါဟဲကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့လိုရာဗြိတိန်နိုင်ငံရဲ့ဒီမိုကရေစီအခြေခံတွေကိုထိခိုက်စေတဲ့အကြောင်းလေးတရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။ဒါပေမဲ့လည်းနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မနေ့တုန်းကတီးတန့်တွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်ဂျွန်ဆန်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလေးစားပေမဲ့သဘောမတူကြောင်းလည်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့ဗြိတိန်ဝန်ကြီးချုပ်အနေနဲ့တိုးတက်မှုတွေရအောင်ဆောင်ရွက်နိုင်တယ်လို့သူ့အနေနဲ့ယူဆတဲ့အကြောင်းအားပေးစကားပြောဆိုခဲ့ပါတယ်။
ကမ္ဘာပင်လယ်သမုဒ္ဒရာတွေရဲ့မျက်နှာပြင်ဟာ20ရာစုကထက်2ဆလောက်ပိုပြီးမြင့်တက်နေတယ်လို့ကုလသမဂ္ဂကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာသတိပေးလိုက်ပါတယ်။ရေကဲမြစ်ကြီးတွေနှင်းဖုံးနေတဲ့တောင်တန်းကြီးတွေနဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆက်ဆက်နေတာကိုအစိုးရနဲ့ကြွမ်းကျင်သူတွေပါဝင်တဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကအဓိကထားလေ့လာခဲ့ပြီးတော့သူတို့လေ့လာတွေးရှိချက်တွေကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာမှုရဲ့သက်ရောက်မှုကြောင့်ကမ္ဘာသမုဒ္ဒရာတွေနဲ့တောင်တန်းတွေပိုပြီးပူနွေးလာပြီးရေကဲမြစ်ကြီးတွေရေကဲတောင်ကြီးတွေအရေးပျော်နေတဲ့အတွက်ရေမျက်နှာပြင်တွေကအရင်ခန့်မှန်းထားတာထက်အရှိန်မြင့်မြင့်မြင့်တက်နေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။သမုဒ္ဒရာတွေရဲ့အပြူပူချိန်ဟာ1980ခုနှစ်ကထက်ပုံမှန်တက်နေပြီးလွန်ခဲ့တဲ့25နှစ်ကစလို့အပူချိန်နှစ်ဆများလာတာကိုလေ့လာတွေ့ရှိခဲ့ပါတယ်။ Greenland ဒေသကရေခဲမြစ်ကြီးတွေအရေးပျော်နှုံးနဲ့ Antarctica ဒေသကရေခဲပြင်ကြီးတွေအရေးပျော်နှုံးတိုးလာနေတာကြောင့်ရေမျက်နှာပြင်တွေမြင့်တက်လာနေတာဖြစ်ပါတယ်။အလုံးစုံလေ့လာမှုကတွေ့ရှိချက်တွေကအံ့အားသင့်စရာစိုးရိမ်စရာဖြစ်တယ်လို့ IPCC ရဲ့ဒီဥက္ကဋ္ဌကိုဘယ်ရီကပြောပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်ဓာတ်ငွေ့ကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတွေဆက်ရှိနေသရွေ့သမုဒ္ဒရာတွေနဲ့ရေခဲနေတဲ့ကမ္ဘာဒေသတွေဆက်လက်ထိခိုက်နေမှာဖြစ်ပြီးအကျိုးဆက်ကိုဘယ်သူမှရှောင်လွှဲနိုင်မှာမဟုတ်ဘူးလို့လည်းအစိုးရခန်းစာထဲမှာသတိပေးထားပါတယ်။ဒီအခြေအနေတွေကိုအရေးပေါ်ကင်တွယ်ဖို့လိုအပ်ပြီဆိုတာအစိုးရခန်းစာကသတိပေးလိုက်တာပဲလို့ IPCC ပူးတွဲဥက္ကဋ္ဌကလည်းပြောကြားခဲ့ပါတယ
်။ New American and ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505တို့ပြောထုတ်လွှင့်ပေးပါတယ်ရှင
်။ UAE American အသံမြန်မာပိုင်းစီစဉ်ရဲ့ပုံထုနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုတိုင်ဝမ်တွေစာနာမှုအခွင့်အရေးတွေဖြစ်အမေရိကန်ကနောက်ထပ်ဒေါ်လာ129သန်းပေးရသွားမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးတွေအများစုပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်ကိုယ်စင်ကျော်တွေအရေးပေါ်လိုအပ်ချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုတိုင်ဝမ်တွေသုံးဆွဲသွားမှာဖြစ်တဲ့အကြောင်းလဲမနေ့ကအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌပြောခွင့်ရသူ Morgan Ortagas ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။ချိန်နဲ့မှာပဲရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေပါဝင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကနေတင်းရှောင်နေရတဲ့သူတွေအတွက်အရေးပေါ်အကူအညီတွေပေးရသွားမှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လတည်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုစာနာမှုအကူအညီတွေဖြစ်အမေရိကန်ကဒေါ်လာ669စန်းကျော်အထိထောက်ပံ့ပေးထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။2019ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကိစ္စကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARSA ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ပေါက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လဲတိုက်တွန်းနေကြတာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာဆိုရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချုပ်ပေါက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။
ဗြိတိန်နိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်၊ချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေဘက်ကိုမလိုအပ်ဖက်ခီးမသွားဖို့အတွက်ဗြိတိန်အစိုးရကအကြံပြုချက်ထုတ်ပြန်ထားပါတယ်။စက်တင်ဘာ16 26နဲ့အောက်တိုဘာ16 26ရက်နေ့တွေကြာရင်နေပြည်တော်မှာဘုံခွဲတိုက်ခိုက်မှုတွေလုပ်နိုင်တယ်လို့လူမှုကွန်ရက်ပေါ်မှာချင်းချောက်မှုတွေရှိနေတယ်လို့ဆိုပြီးဗြိတိန်နိုင်ငံသားရဲ့ဌာနကဒီကနေ့နေဆွဲနဲ့ခီးသွားအကြံပြုချက်ထုတ်ပြန်ပါတယ်။ဒီချင်းချောက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအတည်မပြုသလိုငင်းဆန်ခြင်းလည်းမရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံထဲမှာ ဘယ်နေရာပဲတော်တော်ခီးသွားတတိရှိကြဖို့နဲ့အခြေအနေတွေကိုမျက်ခြေမပြတ်ဖို့လဲတိုက်တွန်းထားပါတယ်လူစုလူဝေးနေရာတွေကိုရှောင်ကြဖို့နဲ့ဒေသကလုံခြုံရေးတာဝန်ရှိသူတွေရဲ့အကြံပြုချက်တွေကိုလိုက်နာဖို့လဲပြောကြားထားပါတယ်လက်နက်ကန်တိုင်းရင်းသားအဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေချိန်မှာဗြိတိန်အစိုးရကသူ့ရဲ့နိုင်ငံသားတွေကိုခုလိုခီးသွားအကြံပြုချက်ထုတ်ပြန်တာပါရခိုင်ပြည်နယ်ထဲမှာခရီးမသွားဖို့အကြံပြုထားတဲ့ထဲမှာကမ္ဘာလှည့်ခီးတွေသွားများတဲ့ငပလီကန်းချေရှိရာတန်တွဲမျိုးတော့မပါပါဘူး။ချင်းပြည်နယ်တောင်ပိုင်းပလောဝဘက်မှာတိုက်ပွဲတွေဖြစ်နေတာကြောင့်မင်းတပ်မျိုးနယ်တွေကဗစ်တိုးရီးယားတောင်ကိုသွားလည်မယ်ဆိုရင်တော့ခီးသွားလုပ်ငန်းတွေအဲလန်းညွန့်တွေနဲ့အရင်တိုင်ပင်သင့်တယ်လို့အကြံပြုထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတစ်ခုလုံးအပြင်ဩဂတ်လ15ရက်ကအချိန်ကြိုက်တိုက်ခိုက်မှုတွေခံထားရတဲ့ပြင်ဦးလွင်မြို့နဲ့30ကီလိုမီတာအကွာဝေးထဲမှာရှိတဲ့နေရာတွေပြင်ဦးလွင်မြောက်ဖက်ကြောင်မဲလန်းကချင်ပြည်နယ်တွေကမြကြီးနားဗမော်နဲ့ပူတာအိုတို့ကလွဲလို့ကျန်တဲ့နေရာတွေကိုတော့မလိုအပ်ရင်မသွားကြဖို့အတွက်ဗြိတိန်အစိုးရကအကြံပြုထားပါတယ
်။အမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေရောကြစေဖို့အတွက်သူကြောင်းဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရခန်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရောအီရန်သမ္မတဟာဆန်ရူဟာနီနဲ့ပါတိကျစီတွေ့ဆုံခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့မနေ့တုန်းကပဲကုလသမဂ္ဂထွေထွေညီလာခံမှာသတင်းတောက်တွေကိုပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါသမ္မတထရန့်နဲ့မတွေ့ဆုံခင်မှာတိတ်မကြခင်ကရင်းနှီးလုပ်ငန်းတွေတက်ခက်ခံရတဲ့ဆော်ရီအာရေဗျကိုတွားရောက်ခဲ့ပြီးနောက်ဆော်ရီအရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံခဲ့တဲ့အကြောင်းမင်းသားဆယ်မန်ကသူ့ကိုအီရန်သမ္မတနဲ့တွေ့ဆုံစကားပြောဖို့တောင်းဆိုခဲ့သလိုအလားတူသမ္မတထရန့်ကလည်းအီရန်နဲ့တင်းမာမှုတွေရောကြအောင်ကြားဝင်ညှိနှိုင်းပေးနိုင်မလားဆိုပြီးမေးမြန်းမှုတွေရှိတဲ့အကြောင်းသူ့အနေနဲ့ဒီကိစ္စမှာအကောင်းဆုံးကူညီဆောင်ရွက်ပေးနေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာလည်းဖြစ်ပါတယ်စက်တင်ဘာ14ရက်နေ့ကဆော်ရီနိုင်ငံကရင်းနှီးလုပ်ငန်းတစ်ချို့တက်ခဲ့ခံရမှုဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်ဆိုပြီးအမေရိကန်အစိုးရကပြစ်တင်ပြောဆိုထားပြီးဒါကိုတသက်ပြနိုင်မဲ့ထောက်ထားတွေကိုချပြသွားမယ်အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်အီရန်ဆိုရတော့တက်ခိုက်မှုမှာအီရန်နိုင်ငံကပါဝင်ပတ်သက်မှုမရှိတဲ့အကြောင်းငြင်းဆန်ထားတာပါယမန်နိုင်ငံတွေကဆော်ရီအာရေဗျားကဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေကိုတက်ခတ်နေတဲ့အီရန်နဲ့မဟာမိတ်ဟူတီတပုံတွေကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာပြောဆိုထားတာဖြစ်ပါတယ်
။ကမ္ဘာတဝန်းကုန်သွယ်ရေးနှေးကွေးနေသလိုယင်းနှိမ့်မြုပ်နှံမှုဘိုင်းမှာလည်းအားနည်းနေတာကြောင့်မြန်မာနိုင်ငံအပါအဝင်အာရှဒေသကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခုနှစ်စီးပွားရေးတိုးတက်မှုနှုန်းကျဆင်းမယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကခန့်မှန်းလိုက်ပါတယ်အခုနှစ်မှာရော၈နှစ်မှာပါအာရှဒေသစီးပွားရေးဟာအရင်ခန့်မှန်းထားတာထက်ကိုနှေးကွေးမယ်လို့ ADB ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာရှဒေသရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုးက2018ခုနှစ်ကထက်ကိုဒသမ5ရာခိုင်နှုန်းကျဆင်းပြီးတော့အခုနှစ်မှာ5ဒသမ4ရာခိုင်နှုန်းနဲ့2020ခုနှစ်မှာ5ဒသမ5ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းပါတယ်အာရှတလွားငွေကြေးဖောင်းပွားမှုကတော့အခုနှစ်မှာရော၈နှစ်မှာပါ 2.9 ရာခိုင်နှုန်းအထိရှိမယ်လို့ ADB ကပြောပါတယ်မြန်မာနိုင်ငံအတွက်ခန့်မှန်းချက်မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးတိုးနှုန်းဟာ2018ခုနှစ်တုန်းက 6.8 ရာခိုင်နှုန်းရှိခဲ့ရာက2019အကုန်မှာ 6.6 ရာခိုင်နှုန်းအထိကျဆင်းနိုင်ပြီးတော့ငွေကြေးဖောင်းပွားမှုနှုန်းကလည်းမနှစ်ကထက် 0.9 ရာခိုင်နှုန်းတက်ပြီးတော့ 8 ရာခိုင်နှုန်းအထိရှိနိုင်တယ်လို့ ADB ရဲ့2019စီးပွားရေးခန့်မှန်းချက်မှာဖော်ပြထားပါတယ်
Direct from Washington, the voice of America, VOA. ဟိုတခုနေညာပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ American Outlook တို့ကစက်တင်ဘာ24ရက်နေ့မှာမဲခွဲဆုံးဖြတ်လိုက်တဲ့ Burma Act 2019ဟာမြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျမသိရဘဲနဲ့လှုပ်ဆောင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လက်ရှိအာဏာရ NLD ပါတီပြောခွင့်ရကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးလေလာသူတွေကတော့ဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်စေနိုင်တယ်လို့ဆိုပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းကလူခွင့်ရေးချိုးဖောက်ကျွလွန်မှုတွေမှာတာဝန်ရှိသူတွေသူတို့နဲ့နှိစက်နေတဲ့စီးပွားရေးလုပ်ငန်းတွေအဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေကြောင့်ကိုအမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်အင်္ဂါနေ့ကထောက်ခံမဲ့အများစုနဲ့မဲခွဲဆုံးဖြတ်လိုက်တာပါ။အမေရိကန်လွှတ်တော်အမတ်တွေအနေနဲ့မြန်မာနိုင်ငံအတွင်းကအခြေအနေတွေကိုတိတိကျကျသိရှိထားခြင်းမရှိဘဲဒီ Burma Act 2019အပါအဝင်တခြားဥပဒေဆုံးဖြတ်ချက်တွေကိုချမှတ်လုပ်ဆောင်နေတာလို့လက်ရှိအာဏာရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကပြောပါတယ
်။ကျွန်တော်တို့ပါတီကတော့အစိုးရရဲ့ထုတ်ပြန်ချက်နဲ့တူပါပဲခင်ဗျာဒီထုတ်ပြန်ချက်တွေဥပဒေတွေဟာเนาะကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းရဲ့အခြေအနေတွေကိုတိတိကျကျချက်လက်တွေမသိရဘဲねတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကရရှိတဲ့သတင်းချက်လက်များနေတာပြုစုထားတာဖြစ်တဲ့အတွက်မှန်ကန်တိကျခြင်းမရှိပါဘူးနောက်ပြီးတော့မြန်မာနိုင်ငံအတွင်းမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအသေးကိုလည်းတို့နားလည်သဘောပေါက်ခြင်းမရှိပါဘူးဒါကြောင့်ကျွန်တော်တို့လက်ခံလို့မရပါဘူးလို့ပြောချင်ပါတယ်
နိုင်ငံရေးလှလှသုံးသပ်သူဒေါက်တာတင်မောင်တန်းကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအတွက်စီးပွားရေးနဲ့နိုင်ငံရေးအရာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့သုံးသပ်ပါတယ
်ပထမသက်ရောက်မှုကတော့စီးပွားရေးသက်ရောက်မှုပေါ့နော်အခုတတိထွက်လာတဲ့ဥပဒေမှာကြည့်ရတာကတော့ပုံကိုရေးကိုအဓိကထားပြီးပုံကိုရေးရဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေတိကျမယ်လို့မြင်နေရတယ်ပေါ့နော်တကယ်လို့အဲ့ဒီလိုမဟုတ်ဘဲနဲ့အဖွဲ့အစည်းတစ်ခုကိုပြစ်မှတ်ထားလာပြီဆိုရင်တော့ဆိုလိုတာကစစ်တပ်ကိုပြစ်မှတ်ထားလာပြီဆိုပြီးဆိုရင်တော့ပုံမူကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာတည်အောင်မှုရှိလာနိုင်တယ်နိုင်ငံရေးရတည်အောင်မှုကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးရကဘာလဲမှာပေါ့နော်ဒုက္ခရေးတော့ကနေကြည့်လို့ရှိရင်အဲနိုင်ငံရေးတိုက်ခါကြတယ်ပေါ့နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့လည်းနိုင်ငံရေးတိုက်ခါထိခိုက်ပါတယ်အထူးသဖြင့်ဒီဥပဒေမှာတွေ့ရတဲ့နိုင်ငံရေးအကျဉ်းသားများကိုထောက်ပံ့ဖို့အတွက်ဥပဒေအရကိုပြဋ္ဌာန်းပြီးတော့ဆောင်ရွက်လာတဲ့ဟာကတော့ဒါနိုင်ငံရေးရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရပေါ်မှာထိခိုက်ဆုံးလို့ပြောရပါမယ်
တမတော်အနေနဲ့လူနည်းစုဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့အနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ပြောဆိုမှုတွေရှိနေကြမှာပဲမကြသေးခင်ရက်ပိုင်းတွေအတွင်းကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဘာသာရေးအဆောက်အဦတွေကိုတွားပြီးလူဒဏ်မှုတွေပြုလုပ်ခဲ့တာဟာတမတော်အနေနဲ့မတူကွဲပြားတဲ့ဘာသာတရားတွေအထူးသဖြင့်မွတ်စလင်ခရစ်ယာန်နဲ့ဟိန္ဒူဘာသာဝင်တွေအပေါ်ဖိနှိပ်ဆက်ဆံမှုတွေရှိတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေကိုခြေဖြတ်ဖို့ကြိုးစားတဲ့လှုပ်ဆောင်မှုအဖြစ်သုံးသပ်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်တိုင်းပြည်အတွင်းတကယ်ပဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုလှုပ်ဆောင်နေပါတယ်ဆိုတာကိုပြသလိုတယ်ဆိုရင်အပေါ်ယံပြောင်းလဲမှုမျိုးမဟုတ်ပဲစစ်မှန်တဲ့ပြောင်းလဲမှုတွေကိုတမတော်ဘက်ကရောအာဏာရပါတီဘက်ကပါလှုပ်ပြဖို့လိုတယ်လို့ဒေါက်တာတင်မောင်တန်းကသုံးသပ်ပါတယ
်ခုလောလောဆယ်မှာကျွန်တော်တွေ့ရတာဒါအမေရိကန်နိုင်ငံကဒီခုနဥရေဂျန်နှစ်ရက်ကိုပြဋ္ဌာန်းမှုကြိုးစားလာတာနဲ့ရှေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီစီဝေးကြီးကျင်းပနေတယ်နော်မြန်မာနိုင်ငံကသွားပြီးတော့လည်းပြောကြဆိုကြတာလေအဲကျွန်တော်တို့တက်ရောက်ပြီးတော့ရှင်းနေပြတာတွေလည်းရှိလာမှာပေါ့နော်ကျွန်တော်တို့အလဲကျပြောပွင့်ရတဲ့အခါမှာပြောမှာပေါ့နော်အဲအဲ့ဒီလိုပြောတဲ့အခါမှာလည်းဥဒတမကဟိုတက်ရောက်လာတယ်ပြောဆိုတဲ့မိန့်ခွန်းနေမှာဒီပို့ချုပ်ကြီးရဲ့ခီးစင်တွေကဒီလိုလုပ်နေပါတယ်ဆိုတဲ့ပြောဆိုချက်တွေလည်းပါကောင်းနေပါလာနိုင်ပါတယ်ဒါပေမဲ့တော့ချက်ကအဲ့ဒီလိုလှုပ်ရှားမှုတွေနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးဆိုင်ရာနိုင်ငံရေးတိုက်ခါကိုပြန်မြင့်တင်လို့ရနိုင်မလားဆိုတဲ့မိန့်ခွန်းပါပဲအဲ့ဒီလိုကျစီသွားတဲ့ဒိတ်ခါကိုပြန်လည်မြင့်တယ်မို့ပြန်လည်ထူထောင်မှုဆိုလို့ရှိရင်တော့ဓာတ်တဲ့မကတဲ့အလုပ်တွေလုပ်ပြဖို့လိုပါတယ်။တကယ်ကို institution သဘောအရအဖွဲ့အစည်းဆိုင်ရာအရဥပဒေကြောင်းအရတပ်မတော်ရဲ့ပြုပြင်ပြောင်းလဲမှုတွေအများကြီးလိုအပ်ပါတယ်။အထူးသဖြင့် democracy လှုပ်ရှားမှုမှာဥဆောင်တဲ့နေရာမှာပါတယ်အမျိုးသား democracy အဖွဲ့ချုပ်အနေနဲ့ကလည်းနော်မိမိနဲ့သဘောထားမတူတဲ့သူတွေအပေါ်မှာပြုမှုဆက်ဆံမှုတွေအရပြောင်းလဲမှုတွေလည်းလိုအပ်နိုင်မယ်လို့ထင်ပါတယ်။
အမေရိကန်အောက်လွှတ်တော်ကစက်တင်ဘာ24ရက်နေ့မှာချမှတ်လိုက်တဲ့ဒီဘာမာ Act 2019ဟာဥပဒေကြမ်းအဆင့်သာရှိပါသေးတယ်ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှဆွေးနွေးပြီးမဲခွဲအတည်ပြုဖို့ကြံနေပါသေးတယ်လွှတ်တော်နေရာစလုံးကအတည်ပြုပြီးရင်တောင်သမရကလက်မှတ်ထိုးအတည်ပြုဖို့ကြံနေပါသေးတယ်ဒါပေမဲ့ဒီဥပဒေကြမ်းကိုအောက်လွှတ်တော်မှရှိတဲ့ပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေကထောက်ခံထားကြတာကြောင့်အထက်လွှတ်တော်ကအတည်ပြုသမရကလက်မှတ်ထိုးပြီးဥပဒေအဖြစ်ပြဋ္ဌာန်းတဲ့အဆင့်ကိုရောက်လာနိုင်ချေများတယ်လို့လေ့လာသုံးသပ်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုယ်စားဝန်လိုင်းဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်အတွင်းကတက်မတော်နဲ့အေးအေးလက်နက်ကင်အဖွဲ့ချာမှဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သားပြည်သူတွေထိခိုက်ဒဏ်ရာရတေဆုံးမှုတွေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဥဆောင်တဲ့လေလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ကိုရခိုင်ပြည်နယ်လွှတ်တော်မှစက်တင်ဘာ23ရက်နေ့ကအတည်ပြုလိုက်ပါတယ်တချိန်တည်းမှာပဲရှမ်းပြည်နယ်လွှတ်တော်မှလည်းမနေ့ကကျင်းပခဲ့တဲ့ပုံမှန်အစည်းအဝေးမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွက်ပြစ်တင်ရှုတ်ချနဲ့အရသာပြည်သူတွေတည်ဆုံရတဲ့အပေါ်မှာဝန်ထမ်းကြောင်းအစိုးကိုမှတ်တမ်းတင်ခဲ့ပါတယ်ဒီကြောင်းတွေကို VUE သတင်းတောက်မတ်ဆူဆူကပြပို့ထားပါတယ်ရှင
်လေးလာစုံစမ်းရေးအဖွဲ့ဖွဲ့စည်းမဲ့အစိုးကိုလွှတ်တော်ထဲမှာမဲခွဲဆုံးဖြတ်လိုက်တဲ့အခါထောက်ခံမဲ21မဲမှတ်တမ်းတင်လို့တဲ့မဲ12မဲနဲ့ကြားနေမဲ1မဲရခဲ့ပါတယ်ထောက်ခံမဲ့အရေးအတွက်များလို့ရခိုင်ပြည်နယ်လွှတ်တော်ကအစိုးကိုအတီးပြုတ်ခဲ့ပြီးဒါကိုအကောင့်ထဲဖုံးမှုအပိုင်းကတော့အစိုးရကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အစိုးတင်သွင်းခဲ့သူမြောက်ဦးမြို့နယ်မဲဆန္ဒနယ်အမှတ်1ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ
်အကောင့်ထဲဖုံးမှုအပိုင်းတော့အစိုးရကဖော်ရှင်ဖော်မယ်မဖော်ရှင်မဖော်ဘူးထိုင်းပြည်နယ်လွှတ်တော်မှာလည်းပဲအစိုးတော်တော်များများကအတီးပြုတ်ဖြစ်တယ်ဒါပေမဲ့အစိုးရအနေနဲ့အကောင့်ထေပေါ်ဆောင်ရွက်မှုအပိုင်းကတော့အားနေတယ်ဆိုတော့ဒီအစိုးရအတိဖြစ်ပင်ပဲလေအစိုးရကအကောင့်ထေပေါ်ဆောင်ရွက်ပါမလား accounting for song ye yin no pidu twe po pi lo jo shi da bo no accounting for song ye mu ma shi kye yin lo pidu de nit na da bo no
yakhain pi ne ga myu ne chaung myu ne ma tat ma ro ne ee ee lat nat kain cha phit bwa ni de tai pwe ri chaung aku ne august la 29 ye ni thi te song tu 80 jaw ne thi kai dan ya ya shi tu 120 ni ba shi ni bi lo u thon da sain ga a so ma tin twin tha ba de အစိုးတင်သွင်းထားတဲ့လေလာစုံစမ်းရေးအဖွဲ့ထဲမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကဦးဆောင်ပြီးလွှတ်တော်ကိုယ်စားလှယ်တွေဌာနဆိုင်ရာနဲ့လူမှုအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေပါဝင်ဖို့ကိုတိုက်တွန်းထားပါတယ်။လွှတ်တော်ကိုယ်စားလှယ်တွေကသူတို့နယ်မှာဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးပြည်သူတွေအပေါ်အကောင်းဆုံးကာကွယ်ပေးနိုင်ဖို့အတွက်လှုံ့ဆော်တာဖြစ်ပေမဲ့အစိုးရဘက်ကတော့အဲ့ဒီလိုလေလာစုံစမ်းရေးအဖွဲ့ဖွဲ့စည်းမှာမဟုတ်ဘူးလို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်။
လေလာစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့အစိုးတင်သွင်းတဲ့အပေါ်တမရော်သားကိုယ်စားလှယ်တချို့ကလည်းကန့်ကွက်မှုတွေရှိခဲ့ပါတယ်။အေးအဖွဲ့ကလူလူကြားမှာယုံနှောနေတာကြောင့်အခုလိုစုံစမ်းစစ်ဆေးမှုကစစ်မှန်တဲ့အဖြစ်ထွက်လာမှာမဟုတ်ဘူးဆိုတဲ့တမရော်သားကိုယ်စားလှယ်ရဲ့ပြောဆိုမှုအပေါ်ခိုင်တုခါကအခုလိုတုံ့ပြန်ထားပါတယ
်။ဘယ်လိုလဲဒီလူလူကိုအဲ့လိုမျိုးကလာယူပြီးတော့မှပြန်ခိုက်တာလည်းမရှိဘူး။အဲ့လိုမျိုးလည်းကျွန်တော်တို့ပြည်သူတွေရှိခဲ့မှာ။ဒါတော့အဲ့ဒါကြောင့်မလို့အဲ့လိုလုပ်နေတဲ့ကျွန်တော်တို့ကတော့
ရခိုင်ပြည်နယ်ကရှင်းအောင်ရင်ကျေးမှုအဆောက်အုံတွေဘာသာရေးအဆောက်အုံတွေနဲ့ပြည်သူကိုအကာအကွယ်ယူပြီးပြစ်ခတ်တိုက်ခိုက်မှုတွေမပြုလုပ်ဖို့ကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကစီမံဆောင်ရွက်ပေးတင်ကြောင်းအဆိုကိုဆက်လက်ဆွေးနွေးဖို့ကိုလည်းရခိုင်ပြည်နယ်လွှတ်တော်မှာစက်တင်ဘာလ23ရက်နေ့ကအတည်ပြုခဲ့ပါတယ်။မနေ့ကရှမ်းပြည်နယ်လွှတ်တော်မှာကျင်းပတဲ့16ကြိမ်မြောက်ပုံမှန်အစည်းအဝေးမှာလည်းရှမ်းပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထိခိုက်ဒဏ်ရာရသေဆုံးသူတွေအတွက်ဝန်ထမ်းကြောင်းအဆိုကိုမိုင်းဆက်မြို့နယ်မဲဆန္ဒနယ်အမှတ်1ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကတင်သွင်းခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမြောက်ပိုင်းမဟာမိတ်တောင်ကျန်းသူအဖွဲ့ရဲ့လုပ်ရက်တွေကိုပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းကိုလည်းထည့်သွင်းထားပြီးအဲ့ဒီအဆိုကိုရှမ်းပြည်နယ်လွှတ်တော်မှာမှတ်တမ်းတင်ခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေကြောင့်အရက်သားပြည်သူတွေထိခိုက်မှုအပေါ်နှစ်ဖက်စလုံးမှာတာဝန်ရှိပေမဲ့ပြည်နယ်လွှတ်တော်ကိုတင်သွင်းတဲ့အဆိုထဲမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်တဲ့မြောက်ပိုင်းမဟာမိတ်ကိုသာပြစ်တင်ရှုတ်ချတာနဲ့ပတ်သက်လို့ VOA ကမေးတဲ့အခါမှာတော့
ကျမတို့အဲ့ကဲဆက်ဆဲထားပြီးသားဟိုမှာသူတို့ကစလုပ်တယ်ဆိုတော့ဒါတရားမျှတမှုရှိလားမရှိလားဆိုတော့ဒါစဉ်းစားလို့ရပါတယ
်။ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားစီရေးပရိပခတွေကြောင့်18ဦးသေဆုံးပြီးဒဏ်ရာရရှိသူ42ဦးရှိနေပြီလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကစက်တင်ဘာလ24ရက်နေ့ကကျင်းပတဲ့ရှမ်းပြည်နယ်လွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပါတယ်
။မဆူဆူသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။ဗစ်တိုးရီယာအမှုလိုလူတိများလာတဲ့အသက်3နှစ်အရွယ်မိန်းကလေးငယ်အပေါ်မှာလိမ့်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုမှာတန်တရားတရခန့်ရဲ့အကျိုးဆောင်ရှိနေသောဆုဒါလီအောင်ကို Wisdom Hill မူဂျိုကျောင်းကကြီးကြပ်ရေးမှုတော်ဦးမှလိုင်ကဒီကနေ့ကလေးသူငယ်ဥပဒေနဲ့တရားစွဲဆိုလိုက်ပါတယ်။ရှိနေသောဆုဒါလီအောင်ကတော့အခုလိုတရားစွဲရဟာဗစ်တိုးရီယာအမှုအမှန်တိုင်းဖြစ်ဖို့အဟန္တာတစ်ခုလိုဖြစ်နေပေမဲ့လည်းသူ့အနေနဲ့တော့ဗစ်တိုးရီယာအမှုကိုဆက်ပြီးတော့ရင်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။အပြည့်အစုံကိုကိုကောင်းဆန်ဟင်းကပြောပြပေးပါမယ်ရှင်။
ဗီတိုရီယာတပ်ငယ်မရေမှုမှာကျူးလွန်တယ်လို့တန်တရားဖြစ်ခံရသူကိုအောင်ကြီးရဲ့အကျိုးဆောင်ရှိနေဒေါ်စုဒါလီအောင်ကိုဝစ်စတန်ဟင်းမူဂျိုကျောင်းကကြီးကြပ်ရေးမှုတော်အုံမာလိုင်ကသူ့ရဲ့သားနှစ်ဦးနဲ့ပတ်သက်လို့ပြောဆိုချက်တွေမှာဥပဒေနဲ့ညီစွန်းတယ်ဆိုတဲ့အကြောင်းပြချက်နဲ့ဒီကနေ့ကလေးသူငယ်ဥပဒေနဲ့တရားစွဲဆိုလိုက်တာပါရှင်းနေဒေါ်စုဒါလီအောင်ကိုကလေးသူငယ်ဥပဒေဆိုင်ရာပုံမှန်101 103တို့အပြင်နိုင်လုံလုံလို့ခေါ်တဲ့ဥပဒေပုံမှန် 10 တို့နဲ့ပတ်တာရေးစကဲမှာအမှုဖွင့်ထားတာပါဒါပေမဲ့လေအဲလိုဥပဒေနဲ့ကလေးသူငယ်ဥပဒေ103တွေကိုတရားရုံးကအမှုမမြောက်ကြောင်းစီစစ်ပယ်ချခဲ့ပြီးကလေးသူငယ်ဥပဒေပုံမှန် 101 ကာကြီးတခုတည်းကိုသာလက်ခံတရားစွဲဆိုခဲ့တာပါသူ့ဘော်အခုလိုတရားစွဲဆိုလိုက်တာနဲ့ပတ်သက်ပြီးဒေါ်စုဒါလီအောင်ကအခုလိုပြောပါတယ
်ဗီဒိုရလေးအဖေကိုစစ်တဲ့နေ့က14ရက်နေ့ကကျမအပြင်ထွက်တဲ့ခါမှာဒီဟိုပေါ့နော်ဟိုပြည်ခွန်ထဲမှာဗားလေးဘလို့ထွက်လဲဆိုပြီးတော့ဒရင်တောက်ကမေးတယ်ဒရင်တောက်တွေအကုန်လုံးမှာမေးတဲ့ခါမှာကျမကဒီကဟိုဗီဒိုရီယာလေးရဲ့အဖြစ်ပတ်ဆိုတဲ့အတိုင်းပဲကျမကစလုံးမှမလွယ်ဘူးသူထွက်တဲ့အတိုင်းထွက်ချက်တိုင်းကျမပြောတယ်ပြောတဲ့ဟာကိုသူတို့ကအဲ့ဒီဟာကိုပေါ့နော်အဲ့ဒီလိုမျိုးမီဒီယာကိုဖိချလို့ဆိုပြီးတော့ကျမတရားစွဲရခြင်းအကြောင်းပြချက်သာတော့
တရားစွဲဆိုတဲ့တရားလို့တော့အုံမာလိုင်းကိုဆက်သွယ်မေးမြန်းရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးဗီဒိုရီယာအမှုမှာတော့အုံမာလိုင်းတားနေရပါဝင်နေတယ်ဆိုပြီးလူမှုကွန်ရက်ဒီပေါ်မှာဆွဆွဲရေးသားမှုတွေထွက်ပေါ်နေတယ်လို့နင့်သာသူဗီဒိုရီယာကလင်းငယ်ကိုယ်တိုင်ကလည်းကျူးလွန်သူတွေဟာသူတို့နှစ်ဦးဖြစ်တယ်ဆိုပြီးတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ရှင်းနေတော်ဆုဒါလီအောင်နဲ့ကလင်းနှစ်ဦးမိခင်တော်အုံမာလိုင်တို့အမှုကိုလာမယ့်အော်တိုဘာလ9ရက်နေ့မှာစတင်စစ်ဆေးသွားမှာဖြစ်ပါတယ်။ဒေါ်ဆုဒါလီအောင်ဟာဗီတိုရီယာအမှုအတွေ့အမှန်တရားပေါ်ပေါက်အောင်စူးစမ်းနေချိန်မှာအခုလိုတရားစွဲဆိုခံလိုက်ရပေမဲ့လည်းနောက်ဆုတ်သွားမှာမဟုတ်ဘူးလို့အခုလိုပြောပါတယ်။
ဟိုအမှုတိုင်းမှာကျမစစ်တာလေကျမစစ်တာဖြစ်တယ်ကျမလည်းစစ်တာပေါ့နော်ဆရာကကြတော့ ဟိုတချိန်လောက်ပဲစစ်တယ်။ကျန်တဲ့ချိန်ကတမစစ်တာဆိုတော့တမဟိုဟိုရှင်းလဲနည်းနည်းများညိုင်တော့အောင်လှုပ်လာတော့မသိဘူး။ဒါပေမဲ့တမကနောင်မစုပ်ဘူးရှင်။ဗီဒီယိုရမှုကိုပြောင်းလိုက်တယ်
။မနိကစတေမလာ24ရက်နေ့ခုနှစ်ချိန်မြောက်ယုံချိန်မှာတော့တနည်းရှိသူအဖြစ်ဖန်စီခံထားရတဲ့ကိုအောင်ကြီးကိုအမခင်ရရှိဖို့ရှောက်ထားရမှာတရားရုံးကလက်ခံခဲ့ပါတယ်။ပြီးခဲ့တဲ့မေလတဲနီပြည်တော်မှာရှိတဲ့ဝက်စတန်ဟိတ်ဘုတ်ကလေးကမူဂျိုကျောင်းမှာအနိုင်ကျင့်စောကခံခဲ့ရတဲ့ဖြစ်ရဟာလူမှုကိရိယာတွေကနေတဆင်အကြီးအကျယ်ပြန့်နှံ့ခဲ့ရကတနိုင်ငံလုံးကဒီအမှုကိုစိတ်ဝင်တစားစောင့်ကြည့်နေကြတာပါဗီတိုရီယာအမှုဟာအခုနှစ်ပိုင်းတွေအတွင်းနိုင်ငံတဝန်းဖြစ်ပေါ်နေတဲ့ကလေးသူငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာကျူးလွန်မှုတငယ်မတိမှုရှော့ပါပပျောက်ကြိုးပမ်းမှုတွေအတွက်စံပြမှုအမှုတစ်ခုဖြစ်ဖြစ်လာလိမ့်မယ်လို့သုံးသပ်နေကြတာပါအမှုနဲ့ပတ်သက်ပြီးတော့လဲအဖြစ်မှန်ကိုစုံစမ်းဖော်ထုတ်နိုင်ဖို့ညွှန်ကြားထားကြောင်းကိုတမတယုံတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းပြောပြခဲ့တာပါရှင်တော်တာရှင်တို့ခုနဆင်းနေရတာက VOA မြန်မာပိုင်းရဲ့ပုဒ်ဟူးညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာပေါ်မှာရင်ကျောရှုပ်ထွေးပြီးတော့ကားအသွားအလာအထူးထက်ဆုံးမျိုးတစ်မျိုးဖြစ်တဲ့ပါရီမျိုးရဲ့ပြဿနာကိုဖြေရှင်းပေးနိုင်မယ့်အငှားကားယင်ပြန်ကိုပါရီကကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်။စွန့်ဦးတီထွင်သူတွေဖန်တီးတဲ့တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုမရှိအောင်လုပ်ထားတဲ့ဆက်တွေထဲမှာသူတို့ရဲ့ယင်ပြန်ကတော့ဟောလိဝုဒ်ရုပ်ရှင်တွေမှာပဲတွေ့နိုင်တာမျိုးလည်းဖြစ်ပါတယ်။ပါရီကစိတ်မြင့်မှာစမ်းသပ်နေတဲ့ယင်ပြန်အကြောင်းကို Arash Abrasari ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးတက်ကပြောပြပေးပါမယ်ရှင
်။စုံထောက်ကားတွေတဲကများထွက်လာသလားလို့ထင်ရလောက်တဲ့ Bubble လို့ခေါ်တဲ့ယင်ပြန်ကလေးဟာပါရီမျိုးရဲ့တမိုင်းဝင်စိတ်မြင့်ပေါ်မှာသွားနေပြီးသူ့ရဲ့ပုံစံကသင်္ဘောကလေးနဲ့တူပါတယ်
။ When the boat is flying,You have between 30 and 40
ပြန်နေရင်သူကနောက်ပြန်ဆွဲအားရာဂိုင်နှုန်း340လောက်ပိုပြီးနည်းတဲ့ဆက်မှုနောင်အတွက်အလားလာကောင်းပါတယ
်ဒီရင်ပြန်ကလေး bubble ကို sea bubbles ကုမ္ပဏီကတီထွင်လိုက်တာဖြစ်ပြီးဒါဟာဈေးသက်သာတယ်လို့သူ့ကိုပူးတွဲတီထွင်သူအာလင်းသက်ဘူကပြောပါတယ
် You have batteriesin the bubble two electric engines
baba ma ne se engine na long pa bi battery ko thong ma de tu taw man ga ye de ma ba a shin hmyin lai yin di taw man rui ga tin mo le ko le de ma tin daw mo naw pyan swae a ga yoe twa da ba
bubble ha pyan nai de lo ye de le twa nai ne taxi ba tanai ko mai 20 jo nong ne twa nai bi takhu ko euro 2000 law ja ba de
in france the focus is on the taxi version one pilot four passengersAnd we need to use what our way.
ပြင်တဲ့အတွက်ဆိုတက္ကစီအဖြစ်သုံးမှုနဲ့မြေကြောင်းမှာသုံးဖို့အဓိကစဉ်းစားပါတယ်။ရင်မောင်းတူဦးနဲ့ခီးတဲ့၄ဦးအတွက်ပေါ့။ဘာဘာကလှိုင်းမထဘူးအတန်မစူဘူးပတ်ဝန်းကျင်အတွက်လည်းမငင်းညမ်းစေပါဘူး
။သူတို့ကုမ္ပဏီကဒီရင်ကိုပါရီမြို့မှာအငှားရင်ဖြစ်သုံးနိုင်အောင်စီစဉ်တာပါ။ဒါပေမဲ့ဒေသရဲတွေကြောင့်အဆင်မပြေသေးပါဘူး။အဲ့ဒီကစီမင်းဥပဒေတွေကြောင့်သူတို့အစီအစဉ်ပြတ်သွားနိုင်တယ်လို့တယ်ဘိုကပြောပါတယ်။
We are waiting for the authorization to have a commercial line between east and west to cross
မနေ့တိုင်းမှာပါရီမြို့ကိုအရှိန်အနောက်ဖြတ်တန်းခွင့်ချထားပေးဖို့အာဏာပိုင်နေစီမှာလမ်းကြောင်းပေးဖို့လျှောက်ထားပါတယ်အခုတိတော့မရသေးပါဘူး6လတော့စောင့်ကြည့်ရအောင်မှာပါခုတိတော့မြေကြောင်းနဲ့သွားတာဘယ်သူမှမရှိသေးပါဘူ
းတကယ်လို့ပြင်သစ်မှာပြန်တန်းခွင့်မရရင်အမေရိကန်မှာဖြစ်ဖြစ်ဆွစ်ဇာလန်မှာဖြစ်ဖြစ်စမ်းကြည့်မယ်လို့လည်းပြောပါတယ်ပါရီမျိုးဟာကြံ့ညံ့နေတဲ့ကားတွေရထားတွေနဲ့ကမ္ဘာပေါ်မှာရင်းအသွားအလာအထက်ဆုံးမြို့တစ်မြို့လည်းဖြစ်ပါတယ်။ပါရီမျိုးရောကောင်စီကတော့2030မှာဖန်လွန်အင်ဓာတ်ငွေထုတ်လွှင့်မှုကိုအကြီးအကျယ်လျှော့ချဖို့အတွက်ကြိုးစားနေတာလည်းဖြစ်ပါတယ်
။ဒေါခင်မျိုးသက်ပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာဖတ်ရှုနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11803ညလိုင်းတိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာဘဝရဲ့နောက်ဆုံးအချိန်ကိုရောက်နေတဲ့ဝေဒနာရှင်တွေကိုဘယ်လိုအကောင်းဆုံးပြုစုကူတာပေးနိုင်တယ်လဲဆိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စန္တာရဲ့မြန်မာရေးတုံသက်ချက်ကိုထုတ်လွှင့်ပေးတဲ့အခါမှာတော့
Let me begin by going back further and mentioning the issue of New Zealand.
ရခိုင်လက်နက်ကိုင်တပ်ဖွဲ့အေးအေးနဲ့ဖြစ်နေတဲ့စစ်ပွဲအပေါ်မှာမြန်မာအရေးဆောင်ကြည်လေးလာတုံသက်သူ American ပါမောက်ခဒေးဗစ်ချိန်ဘတ်နဲ့ဥကျော်စန္တာတို့ဆွေးနွေးတုံသက်ထားတာကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြအောင်ပါ။ဘဝရဲ့နောက်ဆုံးချိန်ကိုရောက်နေတဲ့ဝေဒနာရှင်တွေကိုအကောင်းဆုံးပြုစုကူတာပေးတဲ့နေရာမှာ palliative care လို့ခေါ်တဲ့ဘက်ဆောင်ပြုစုကူတာမှုတွေဟာအရေးပါတဲ့ပြုစုကူတာမှုတွေဖြစ်တာကြောင့် palliative care ရဲ့အခန်းကဏ္ဍကိုတိုးတက်အောင်မြင်လာအောင်ဝိုင်းဝန်းကြိုးပမ်းလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးတာကိုနားဆင်နိုင်ပါပြီရှင်
ယောဂပြောဖို့မျှော်လင့်ချက်ကင်းမဲ့နေတဲ့ကိစ္စဝေဒနာရှင်တွေမှာ나ချမှုဝေဒနာတက်တာဘူးနဲ့နောက်ဆုံးအချိန်တွေကိုတက်တောင့်တက်တာကြော်ဖြတ်သွားနိုင်စေဖို့ဆရာတွေကမျှော်လင့်ကြရတာပါနောက်ဆုံးအချိန်တွေမှာမိမိပတ်ဝန်းကျင်ကိုဝင်တော့ဝင်ဖို့နေနိုင်သမျှနေစေပြီးပတ်ဝန်းကျင်တွေကိုသွားနိုင်သမျှများများသွားလာလှုပ်ရှားနိုင်ခြင်းဟာနောက်ဆုံးအဆင့်ကိုရောက်နေတဲ့ကိစ္စယောဂဝေဒနာရှင်တွေရဲ့မျှော်လင့်ချက်တစ်ခုလည်းဖြစ်ပါတယ်palliative care လို့ခေါ်တဲ့ဗက်ဆုံပြုစုကုသပေးမှုတွေဟာကိစ္စယောဂဝေဒနာရှင်တွေအပါအဝင်နောက်ဆုံးအဆင့်ကိုရောက်နေတဲ့ယောဂဝေဒနာရှင်တွေကို나ချင်မှုဝေဒနာနည်းပါးစေဖို့နဲ့တတ်နိုင်သမျှတက်တောင့်တက်တာဖြစ်စေဖို့အတွက်ပြုစုဆောင်ရှောက်ပေးရတဲ့ကုသမှုနည်းလမ်းတစ်ခုဖြစ်တယ်လို့ကလေးအထုဆရာဝန်ကြီးဖြစ်သူဒေါက်တာတင်မျိုးနှင်းကပြောပါရယ
်ကင်ဆာလို့ပြောလို့ရှိရင်နောက်ကနေ나ချင်ခြင်းနဲ့တွဲပြီးတော့မှမြင်ပါတယ်အဲ့တော့နာတာဟာကျွန်တော်တို့သိနေတဲ့ခံစားနေရတဲ့나ချင်ခြင်းမျိုးထက်အများကြီးပိုပြီးနာတဲ့ဝေဒနာရှင်တွေပါအဲ့ဒီအတွက်ကြောင့်မလို့နာကျင်ခြင်းသက်တာပျောက်ကင်းအောင်မောနေလို့ရှင်မောနေတာကိုသက်တာပျောက်ကင်းအောင်ပြီးရင်အနာအကြီးကြီးတွေဖြစ်နေပြီးတော့မှနန်းနေတဲ့အနံ့အသက်ထွက်နေတဲ့အနာတွေမှာဆိုလို့ရှင်လေအဲ့ဒီဟာကိုအနံ့အသက်ထွက်တာနည်းနိုင်သမျှနည်းပြီးတဲ့အခါကျတော့ပတ်ဝန်းကျင်ထဲမှာသွားလာပြီးတော့မှလှုပ်ရှားနိုင်အောင်လူတော်ဝင်ဆန့်အောင်အဲ့လိုမျိုးတွေအကုန်လုံးဆက်ပြီးတော့မှကုသပေးတာကိုဆိုတော့တို့ကအဘက်ဆုံးဒီကုသပြုစုကုသခြင်း palliative care service ပေးတယ်လို့ကျွန်တော်တို့ပြောပါတယ်
ဘဝရဲ့နောက်ဆုံးအချိန်တွေမှာခံစားရတဲ့နာကျင်မှုဝေဒနာတွေဟာတယောက်နဲ့တယောက်အနှဲငယ်ကွဲပြားခြားနားမှုရှိနေမှာပါမတူညီတဲ့ရုပ်ပိုင်းဆိုင်ရာဝေဒနာတွေနဲ့စိတ်ပိုင်းဆိုင်ရာဝေဒနာတွေအားလုံးကိုအကောင်းဆုံးရင်ဆိုင်နိုင်စေဖို့အတွက်လှုံ့ဆော်ပေးရတဲ့ပြုစုဆောင်ရှောက်မှုတွေအားလုံးဟာ palliative care လို့ခေါ်တဲ့ဗက်ဆုံပြုစုကုသပေးမှုတွေထဲမှာပါဝင်တယ်လို့တယောက်ညီအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝါမြင့်စုကပြောပါတယ
်ဒီနေ့အတွက်အခက်အခဲဆုံးပိုင်းကတော့ဘဝရဲ့ညီကုန်းချိန်နေပဲပေါ့နော်ဘဝရဲ့ညီကုန်းချိန်နေမှာဒီနေ့ရဝေဒနာတွေကကြီးမားပါတယ်နော်တယောက်နဲ့တယောက်ဝေဒနာခံစားပုံချင်းနဲ့မတူပါဘူးနာကျင်မှုပြင်းထန်နေတဲ့ဝေဒနာတွေရှိရယ်မောနေရပြင်းထန်နေတဲ့ဝေဒနာတွေရှိရယ်ပေါ့နော်အဲ့တော့ရုပ်ပိုင်းဆိုင်ရာလက္ခဏာတွေကတယောက်နဲ့တယောက်ဘလို့မှမတူဘူးဆိုပေမဲ့စိတ်ခံစားမှုပိုင်းကတော့အားလုံးမှာထိခိုက်နာကျင်ခံစားနေရတာပါပဲเนาะဒါပေမဲ့လည်းမိမိတို့ကိုကိုွယ်ထားတဲ့ယုံကြည်ရာကိုကိုွယ်ရာပေါ့เนาะဒီဘာသာရေးအစုံမတွေနဲ့အညီเนาะချင့်ချံပြီးတော့ကိုယ့်ရဲ့စိတ်သက်ခွန်အားတွေကိုနှက်တင်ပေးကြတယ်လူမှုရေးအတိုင်းဝိုင်းဝင်းကျင်ကလည်းကိုဟိုကုသဆောင်ရှောက်ပံ့ပိုးကူညီမှုတွေရမယ်ဆိုလို့ရှင်သူတို့တွေကစိတ်သက်ခွန်အားတွေမြင့်တက်လာမယ်ဒါပေမဲ့သူတို့နောက်ဆုံးချိန်ကိုရင်ဆိုင်တဲ့အခါမှာဒီလိုမျိုးဟိုကောင်းဆုံးရင်ဆိုင်နိုင်အောင်လို့ဒီဆရာမတို့ပဲလေးတိကေရနေကိုသူတို့သက်ဆိုင်ရနော်ဟိုစေဝါတွေပေါ့နော်နာကျင်မှုကိုသက်သာစေမဲ့စေဝါတွေမောခြင်းကိုသက်သာစေမဲ့စေဝါတွေနော်အကောင်းဆုံးပြုစုပြီးတော့ကုသပေးပြီးတော့ဒီချိန်မှာလဲသူတို့တတောင်းတတာအနည်းနိုင်ဆုံးဖြစ်အောင်နေစဉ်ကဲပိုင်းနော်သူနာပြုစုစောင့်ရှောက်နေပိုင်းဘက်ကလည်းပြုစုစောင့်ရှောက်ရပါသေးတယ်။ဒီပိုင်းနဲ့ထဲမှာပဲစိတ်သက်ခွန်အားတွေမြင့်တက်လာအောင်ဒီငါဘဝနေကုန်းချိန်ကိုအကောင်းဆုံးရင်ဆိုင်သွားနိုင်အောင်ဆရာမတို့ရဝိုင်းမင်းပြီးရကုညီပေးရပါတယ်ပံ့ပိုးကုညီပေးရပါတယ
်ဖွံ့ဖြိုးတက်တက်ပြီးတဲ့နိုင်ငံတွေမှာတော့ဘဝရဲ့နောက်ဆုံးအချိန်တွေကိုပြုစုဆောင်ရှောက်ပေးရတဲ့ palliative care ပြုစုဆောင်ရှောက်မှုတွေဟာအရေးပါတဲ့ကုသမှုတစ်ခုဖြစ်ရှိနေကြတာပါ မြန်မာနိုင်ငံမှာလည်း palliative care လို့ခေါ်တဲ့ပတ်စုံပြုစုကုသပေးမှုတွေကိုအားကောင်းလာအောင်ဆောင်ရွက်လျက်ရှိနေပြီးအခုဆိုရင်ရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာ palliative care service ပေးတဲ့နေရာတွေရှိလာပြီးဖြစ်တယ်လို့ဒေါက်တာတင်မျိုးနှင်းကပြောပါတယ
်။လောလောဆယ်မှာတော့ကျမတို့ရန်ကုန်နဲ့မန္တလေးနှစ်နေရာမှာပေးပေးနိုင်ပါတယ်။အဲ့တော့ရန်ကုန်မှာဆိုလို့ရှိရင်ရန်ကုန်ဆေးရုံကြီးကင်ဆာရောဂါကုသဆောင်မှာတစ်ခုရှိပါတယ်။နောက်တစ်ခုကပြီးရင်မြောက်ကလာပြည်သူဆေးရုံကြီးကင်ဆာရောဂါကုသဆောင်မှာရှိပါတယ်။နောက်တစ်ခုကတော့ကလေးတတိယအနေနဲ့ကလေးဆေးရုံကြီး helping ရဲ့ကင်ဆာရောဂါသွေးနှင်ကင်ဆာရောဂါကုသဆောင်မှာလည်း palliative care service ကိုတေးပေးနေပါတယ်။အဲ့လိုပဲဝေဒနာပေါင်းစုံကိုမပြောင်းနိုင်တော့ပေမဲ့လည်းတက်တာနေအောင်ဒီသူလူနာကင်ဆာရောဂါဝေဒနာရှင်တွေအနေနဲ့သူတို့ရဲ့နောက်ဆုံးအချိန်အထိမှာခရီးလမ်းဖြောင်းဖြောင်းဖြူဖြူနဲ့သွားနိုင်အောင်အဲ့လိုမျိုးလုပ်ပေးနေတဲ့နောက်ထပ်တနေရာကတော့မန္တလေးအကြီးသူဆေးရုံကြီးရဲ့ကင်ဆာရောဂါကုသဆောင်မှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့၄နေရာရှိပါတယ်ရှင်
နောက်ဆုံးအချိန်ကိုရောက်နေတဲ့ဝေနာရှင်တွေကိုအကောင်းဆုံးပြုစုကူတာပေးတဲ့နေရာမှာ palliative care လို့ခေါ်တဲ့ပတ်စုံပြုစုကူတာမှုတွေဟာအရေးပါတဲ့ပြုစုကူတာမှုတွေဖြစ်တာကြောင့် palliative care ရဲ့အခန်းကဏ္ဍကိုတိုးတက်အောင်မြင်လာအောင်ဝိုင်းဝန်းကြိုးပမ်းလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ပြီးအခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်လက်နက်ကင်အဖွဲ့ AA ဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေဟာရခိုင်မျိုးသားရေးစိတ်ဓာတ်နှိုးချမ်းလာတာကိုပြသနေခြင်းဖြစ်တဲ့အတွက်စစ်အင်အားအသာစီးရရေးထက်နှစ်ဖက်တိတ်တဆိတ်စတင်ညှိနှိုင်းပြီးတော့ Federal ဖော်ဆောင်ခြင်းဖြင့်သာရေရှည်ပြည်လည်မှုရနိုင်မှာဖြစ်တယ်လို့မြန်မာအရေးဆောင်ကြီးလီလာသုံးသပ်သူ American ပါမောက်ခ Davis Steinberg ကသုံးသပ်ပါတယ် Georgetown တက္ကသိုလ်ဂုံတူးဆောင်ပါမောက်ခ Davis Steinberg နဲ့ဥကြော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီရှင်
ပမာကစတိုင်းဝကညာအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြည်ကြဲလုံလုံကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပူပြီးတော့စိုးရိမ်တကြီးပြောလာကြတာကြားပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နည်းနည်းနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို 1984-85 မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကြောင်းဆောင်းပါးတစ်ပုတ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါလေ
။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလား။အဲ့လိုပြောလို
့ If you just try to say it then it doesn't solve anything. It clears the
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာဘယ်သူတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
အဲ့ပြည်တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါရဲ့ပြန်ကောက်ရမှာနောက်ကြမနေတော့ဘူးလားဆရာကြ
ီး It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအထူးရုံးဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုဆန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာလေဆိုတာပါပဲဒါရီဟာအကျုံးဝင်နေတော့မှာပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှာပဲဒ ီစိတ်ဓာတ်တွေဟာသူ့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီသမိုင်းဖြစ်ရတွေဟာတိတ်ဟောင်းနှွမ်းနောက်ကျနေခဲ့ပြီဆိုတော့မဟုတ်ပါဘူးအထူးသတိထားကင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှာပဲ
အခုမြန်မာနိုင်ငံမှာတပ်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning after all
ဆောင်ပုဒ်အစကတည်းကအမှားမှားရင်းရင်းကင်တွယ်လာခဲ့တာပါမူလတုန်းကပင်လုံမှာ Federal ဆိုရတီထောင်မှုပြောခဲ့ကြပြီမဲ့လေဥနုလက်ထက်မှာအရသာဆိုရဟာလေFederal ဆိုရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်မမဟုတ်ခဲ့ပါဘူးကျွန်တော်အများရန်ပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကြတဲ့ကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါတယ်ဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြည်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါတယ်အခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလို့ရမယ်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြည့်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါတယ်ဒီအထဲမှာရေးကြည့်တဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုတ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးရွားကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးသပ်ကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ပြန်ပြည့်ပြင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်လည်းပဲအဓိကကြားတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီပုဂ္ဂိုလ်က
သူ That is true at the moment that's absolutely true but we've seen in the past the Chinese leverage
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောဆယ်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုဂရုမစိုက်ဘဲလုပ်တတ်ပါတယ်ရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်စရာဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်စရာပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်နိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်ဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ကြရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ကြတယ်တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကိုပေါ်မြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလုပ်နိုင်ဘူးခင်ဗျာ
India I think has a very important interest as you just said there
multi other ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်ကရဒံမြင့်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာအတွက်တိတ်ကိုအရေးကြီးပါတယ်ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါအိန္ဒိယဟာဒီဒေတာကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်ဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရင်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲအေအေကအခုခါမှာဝါးကိုအားကြပြီးတော့ confederationယူရင်လည်းလို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲ
တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုရင်နှုတ်ဆက်နေရပါတယ်ဆိုတော့ဒီကိစ္စကျပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
Little different because Rakhine is already a state of the
နင်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမျှတာပဲဖြစ်ပါလေ။ဒါကဝါကတိကျပြည်နယ်လိုချင်နေတာပါ။ဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုဟင်ဂျာကိစ္စကတိကျပြဿနာပါ။ဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါလေ။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါလေ။တိမ်မွေ့တဲ့နီးနဲ့ကင်တွယ်တတ်ပါလေ။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ရပ်ဖက်ဆိုကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းအချိန်ယူပြီးတော့ဘက်စုံလှုပ်ရမယ်ကိစ္စပါအချိန်ထဲမှာပဲအေအေတွေနေမြေတိမ့်ပိုက်မယ်ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စကလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအချိန်တွေကပို့ပြီးတော့ရှုပ်ထွေးစေပါတယ ်ဆိုရင်ကြာအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုကျင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You got to start out in the school system You got to start out educating I mean you don't stop there but you start out
ပညာရေးကစပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလောက်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေဂျူးတွေထက်အခွင့်အရေးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လည်းအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူမီသူဟန်နဲ့ဒီလိုလောက်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကြော်လွားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသက်ပါတယ
်ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံ Georgetown တက္ကသိုလ်ဂုဏ်နူးဆောင်ပါမောက်ခဒေးဗစ်စတိန်မန်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့လာမယ့်စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်တော်ရရှင်များရှင်လက်နက်ကိုင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်တိုက်ကြီးမှုတွေနဲ့ပတ်သက်လို့တိုင်းသားဒေသတွေကလွတ်တော်ကိုယ်စားတွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေမြေစာပင်ဖြစ်နေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-392-3992-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတဲ့ဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင
်။မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မျိုးသမီးတွေကိုဘောလုံးပွဲကြည့်ဖို့အီရန်နိုင်ငံကခွင့်ပြုလိုက်ပြီဖြစ်တယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်။ BWF တရုတ် Open ချက်တောင်ပြိုင်ပွဲမှာတော့ကမ္ဘာထိပ်တန်းချက်တောင်ကစားသမားတွေအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာတယောက်သူ့ရဲ့မွေးရမြေဂျပန်မှာပထမဆုံးအကြိမ်ဖြစ်တဲ့ပိုဆွဲသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ ဒီမှာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့မန်စီးတီးဂိုးမြူပြီးတော့လီဗာပူးတင်နိုင်ပွဲဆက်ခဲ့ပါတယ်။စနေနေ့ကတော့ချန်ပီယံမန်စီးတီးနဲ့ဝါတ်ဖို့ဒ်ကိုကစားကြတာမှာမန်စီးတီးကရှေ့ဂိုးဂိုးမရှိနဲ့နိုင်ပါတယ်။ဘနာရိုဆဲဘော့က3ဂိုးသွင်းပြီးတော့ဒေးဗစ်ဆဲဘော့အဂွေရိုမာရက်စ်အိုတမန်ဒီနဲ့ဒရိုင်နာတို့က2ဂိုးစီသွင်းပါတယ်။မန်စီးတီးကဂိုးမြူခဲ့ပေမဲ့မန်ယူအသင်းကတော့တနင်္ဂနွေနေ့မှာဝက်ဆမ်နဲ့ကစားတာမှာ9ပေါက်ပြောက်ပြီးတော့2ဂိုးဂိုးမရှိနဲ့ရှုံးသွားပါတယ်။ဒီတော့မှာလီဗာပူးကတော့ချယ်ဆီနဲ့စတန်ဖို့ဘရစ်မှာကစားခဲ့ပြီးတော့လီဗာပူးအသင်းက2ဂိုးတကုတ်နဲ့နိုင်သွားပါတယ်။လူအသင်းဟာဒီပွဲနိုင်သွားတဲ့အတွက်6ပွဲမှာ6ပွဲလုံးနိုင်ပြီးတော့ဇယားထိတ်ကနေဥဆောင်နေပါတယ်။ Chelsea ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Level Nibia Jurgen Klopp ပြောတာကတော
့ Very good in moments in big moments and a lot of moments I would say in periods.
ဒီမှာကစားရတာခက်ပါတယ်။ဒီမှာကျွန်တော်တို့မနိုင်တာတော့ကြာခဲ့ပါပြီ။အခြားအသင်းတွေလည်းဒီလိုပါပဲ။ဒါကြောင့်အခုလိုနိုင်ရတဲ့အတွက်ကောင်းပါတယ်။ကျွန်တော်တို့အတွက်တော့ကြီးမားတဲ့အောင်ပွဲပါ။
ဒီဘက်မှာ Leicester က Spurs ကို2ဂိုးတကုတ်နဲ့နိုင်ပြီး Arsenal က Aston Villa ကိုနောက်ကနေလိုက်ပြီးတော့3ဂိုးတကုတ်နဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ Iran နိုင်ငံကတော့မျိုးသမီးတွေကိုဘောလုံးပွဲကြည့်ဖို့ခွင့်ပေးလိုက်ပါပြီ Iran နိုင်ငံတူ Iran မြို့မှာရှိလာကြရင်ကျင်းပမဲ့2022ကမ္ဘာဖလားဘောလုံးခြေစစ်ပွဲကြရင်မျိုးသမီးတွေကိုဘောလုံးခွင့်မှာလာရောက်ကြည့်ရှုခွင့်ပေးဖို့အတွက်အီရန်အာဏာပိုင်တွေဘက်ကခွင့်ပြုလိုက်တယ်လို့ဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌဂျီယာနီအင်ဖန်တီနိုကပြောလိုက်ပါတယ
် We have been assured that as of the next international game
တို့ဘာစဲနေမှာကစားမယ်နိုင်ငံတကာဘောလုံးပွဲမှာအမျိုးသမီးတွေကိုကွင်းမှာကြီးကွင်းပေးမယ်လို့အီရန်ကကျွန်တော်တို့ကိုပြောပါတယ်ဒါကသိအရေးကြီးပါတယ်ပြီးခဲ့တဲ့နှစ်40လုံးလုံးအမျိုးသမီးတွေကိုကွင်းမှာကြီးကွင်းမပေးခဲ့ပါဘူးချွင်းချက်တချို့တော့ရှိတာပေါ့
အီရန်မှာဘောလုံးပွဲကြီးခဲ့တဲ့အမျိုးသမီးတူကိုအာနာပိုင်တွေဘက်ကဖမ်းဆီးခဲ့ပြီးဒါကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီအမျိုးသမီးကအခုလစောပိုင်းမှာသူ့ကိုသူမိရှို့တတ်တည်သွားခဲ့ပြီးတဲ့နောက်အီရန်ဟာနိုင်ငံတကာရဲ့ PR တွေဟင်ဆိုင်လာနေရတာပါ2022ကမ္ဘာဖလားခြေစစ်ပွဲဖြစ်တဲ့အီရန်အသင်းဟာရှီလာမှာကမ္ဘောဒီးယားအသင်းနဲ့အီရန်မြို့မှာကစားမှာဖြစ်ပြီးတော့ဒါဟာသူတို့အတွက်တော့ဒီ2022ကမ္ဘာဖလားခြေစစ်ပွဲမှာအိမ်ကွင်းမှာပထမဆုံးကစားတဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာဒင်းနစ်ပြိုင်ပွဲဒီဘက်မှာတော့ Liver Cup ဒင်းနစ်ပြိုင်ပွဲမှာဥရောပလက်ရွေးစဉ်အသင်းကကမ္ဘာလက်ရွေးစဉ်အသင်းကိုအနိုင်ရပြီးတော့အပိုးဆွဲသွားပါတယ်။ Liverpool ဒင်းနစ်ပြိုင်ပွဲတွေကိုဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ3ရက်ကြာကစားခဲ့ပြီးတော့ဥရောပအသင်းကကမ္ဘာလက်ရွေးစဉ်အသင်းကို73ပွဲ71ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။နောက်ဆုံးပွဲစဉ်မှာတော့ Germany က Alexander Zverev ကကနေဒါက Milos Raonic ကို tie break အထိကစားပြီးတော့6-3 3-6 14နဲ့နိုင်သွားခဲ့တာပါ။ဒီပွဲနိုင်လိုက်တဲ့အတွက်လည်းဥရောပအသင်းဟာလီဗာပူးလားကို3ချိန်စတိုက်ပိုဆွဲသွားခဲ့ပါတယ်ခင်ဗျာဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပခဲ့တဲ့ Pan Pacific Open Tennis ပြိုင်ပွဲမှာတော့ဂျပန်နိုင်ငံကနာအိုမီအိုဆာကာကနိုင်သွားပါတယ် Final ကိုတနင်္ဂနွေနေ့ကကစားတာမှာအိုဆာကာကရုရှားက Anastasia Pavluchenkova ကို6-6-3နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အိုဆာကာဟာဒီပွဲကိုအရင်က2ချိန် final တက်ခဲ့ပေမဲ့ဒုတိယဆုနဲ့ပဲကျင်းတ်ခဲ့ရတာကြောင့်ဒါဟာသူ့အတွက်တော့သူမရဲ့ဇာတိမီဖြစ်တဲ့ဂျပန်နိုင်ငံမှာပထမဆုံးအချိန်အနိုင်ရတာဖြစ်ပါတယ်ခင်ဗျာကျက်တောင်ပြိုင်ပွဲတွေဘက်ကိုဆက်ရရင်တော့ BWF TO Open ကျက်တောင်ပြိုင်ပွဲမှာတော့ကမ္ဘာအဆင့်1ကန်တိုမိုမိုတာနဲ့ Olympic Champion Carolina Marin တို့ချန်ပီယံတွေဖြစ်သွားကြပါတယ်တနင်္ဂနွေနေ့ကနောက်ဆုံးဖိုင်နယ်ပွဲစဉ်တွေကစားကြတာမှာအမျိုးသားတူချင်းဖိုင်နယ်မှာကမ္ဘာအဆင့်1ကန်တိုမိုမိုတာကအင်ဒိုနီးရှားကကမ္ဘာအဆင့်9အန်တိုနီစီနူစုခါကို19-21 21-19 21-18 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။မျိုးသမီးတူချင်းဘက်မှာတော့ Olympic Champion Carolina Marin ကထိုင်ဝမ်ကကမ္ဘာအဆင့်1တိုင်ဆူရင်းကို14-21 21-19 21-18 နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ချိန်ထဲမှာပဲ2019 Maldives International future series ကြက်တောင်ပြိုင်ပွဲမှာတော့မြန်မာကြက်တောင်ကစားသမားသထားသူစာဟာဒုတိယဆုနဲ့ပဲနှစ်သိမ့်လိုက်ရပါတယ်။ final ကိုတနင်္ဂနွေနေ့ကကစားကြတာမှာအိန္ဒိယက Melvin Gabensut ကမသထားသူစာကို21-13 21-17 နဲ့နှစ်ပွဲပြတ်နိုင်ရပြီးတော့ဘိုးဆွဲသွားတယ်ဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခ
ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါ Digini to a passing canarigaro to la pavishim, Menepian Jadabri, Mene Chang Nagani, Kunanai, T. C. Siniriga, Line to Mita, Tongs and Nilise, Lise, Kurugani, Pan Yuna, Senaimare, Menepian Mene, C. Sinima, Ujo, Santaye, Mima Yi, Tongta Chene, Tuyongia, C. Sin Pianle, Tolin Jetigo, Nasiama, Pipari. မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရယ်ဆိုရင်ကျမတို့ဗီဒီယိုတွေကိုစာရေးသား bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ25 32နဲ့51တိုကနေထုတ်လွှင့်ပေးခဲ့တာပါ။အခုထုတ်လွှင့်ပေးတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွင့်ငိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းတူမီတာ32နဲ့50တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့ဇူလိုင်လတဲ့တယ်လီဖုန်းကစကားပြောရမှာအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့တားပြစ်သူလွတ်လုံနေတဲ့ယူကရိန်းကုမ္ပဏီကိုစုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းဖို့ဒုသမ္မတဟောင်းကတိုက်တွန်းခဲ့တာရှိမှရှိစုံစမ်းဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တဲ့အကြောင်းသမ္မတနှစ်ယောက်ပြောဆိုခဲ့တဲ့မှတ်တမ်းကိုအင်ဗီရိုကဒီကနေ့ထုတ်ပြန်ရမှာပေါ်ပြလိုက်ပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်ရဲ့တားပြစ်သူနဲ့ပတ်သက်လို့ပြောကြဆိုကြတာတွေရှိနေသလိုအရေးယူဖို့လုပ်နေတာတွေကိုရပ်ဆိုင်းခဲ့တဲ့ခိုင်းခဲ့တယ်ဆိုရယ်ပြောဆံဆိုဆံနေကြတဲ့အတွက်စုံစမ်းစစ်ဆေးလို့စေလို့လဲဆိုပြီးပြောဆိုခဲ့တဲ့အကြောင်းဖော်ပြထားတာပါ။ယူကရိန်းသမ္မတနဲ့ပြောဆိုခဲ့တဲ့နောက်ပတ်သက်ပြီးအတိုက်ခံဒီမိုကရက်တစ်ကတော့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရယေးပြည်ပနိုင်ငံတစ်ခုရဲ့အကူအညီယူဖို့ကြိုးပမ်းတယ်ဆိုရယ်ဆွဆွဲချက်နဲ့သမ္မတထရန့်ပေါ်အရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေစတင်ဖို့လဲမနေ့ကပဲတရားဝင်ကြေညာခဲ့တာပါ။ပိစိုတန်ခတ်မှုတွေချမှတ်ခံထားရတဲ့ယူရိုနိုင်ငံကနေရင်းနှီးတင်ပို့မှုတွေကိုတည်တည်နဲ့အကူအညီပေးခဲ့တယ်ဆိုပြီးတရုတ်နိုင်ငံကလုပ်ငန်းတွေပေါ်အမေရိကန်ကအရေးယူတန်ခတ်လိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ်။ဒီချိန်မှာပဲယူရိုနိုင်ငံပေါ်တန်ခတ်မှုတွေကိုချုပ်ဖောက်မှုနဲ့တရုတ်နိုင်ငံကလူပုဂ္ဂိုလ်9ယောက်နဲ့လုပ်ငန်း6ခုကိုအရေးယူတန်ခတ်လိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာခဲ့တာပါ။ပြည်ထောင်ပါလီမန်ကိုဆန့်ကျင်ထားဖို့ဒီလဆမ်းမန်းတို့ကဆုံးဖြတ်ချက်ဟာတရားမဝင်တဲ့ကြောင့်တရားရုံးယူကမနေ့တုန်းကဆုံးဖြတ်လိုက်ပြီးနောက်နိုင်ငံရေးအရာဆက်လက်ရပ်တည်နေမှုဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကြိုးပမ်းနေရပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဆန့်ကျင်ထားတဲ့လွှတ်တော်လုပ်ငန်းတွေဒီကနေ့ပြန်ဆက်လိုက်တဲ့အချိန်မှာပဲဝန်ကြီးချုပ်နှုတ်ထွက်ဖို့တောင်းဆိုမှုတွေလည်းတိုးလာနေတာပါ။မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ရိုဟင်ဂျာတွေနဲ့ဒေသခံလူမှုအတိုင်းဝိုင်းတွေစာနာမှုအကူအညီဖြစ်အမေရိကန်ကနောက်ထပ်ဒေါ်လာ128သန်းပေးမယ့်အကြောင်းကြေညာလိုက်ပါတယ်။ကလေးတွေနဲ့အမျိုးသမီးအများစုပါဝင်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်ကုန်စည်ရောအတွက်အရေးပေါ်လူဝဲချက်တွေနဲ့သက်ဆိုင်ရာဒေသခံလူမှုအတိုင်းဝိုင်းတွေသုံးစွဲသွားမှာဖြစ်တဲ့အကြောင်းမနေ့တုန်းကပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subey L Thayet ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA စီစဉ်တွေကို line to meter 25 32 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.